မြောက်ကိုရီးယားကပြီးခဲ့တဲ့သတင်းပတ်ထည်ချင်းချောက်ပြောဆိုထားတဲ့အတိုင်းတောင်ကိုရီးယားနိုင်ငံနဲ့နေဆက်မှာရှိတဲ့နှစ်နိုင်ငံဆက်ဆံရေးရုံကိုဖောက်ခွဲဖျက်ဆီးလိုက်ပါတယ်။ဒီကနေ့မနေ့3နာရီလောက်ကနေဆက်နားမှာပောက်ကွဲတန်ကြားရပြီးတော့မိဂိုတွေတွေ့ရတယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြတာပါ။အဲ့ဒီနောက်မကြာခင်မှာနိုင်ငံဆက်ဆံရေးရုံဖောက်ခွဲဖျက်ဆီးခံရကြောင်းတောင်ကိုရီးယားဘက်ကအတည်ပြုပါတယ်။အထက်လေးတပ်ပါရုံအဆောက်အုံတစ်ခုလုံးကိုဖျက်ဆီးလိုက်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းတွေကလည်းနောက်ပိုင်းမှာဖော်ပြပါတယ်။ဇန်နဝါရီလနှောင်းပိုင်းကိုရိုနာဗိုင်းရပ်စ်အတင်ကူးစက်တဲ့အချိန်ကလေးကတောင်ကိုရီးယားဝန်ထမ်းတွေနေဆက်နှစ်နိုင်ငံဆက်ဆံရေးရုံးမှာမရှိပါဘူး။2018ကလေးကတိစောက်ထားတဲ့ဒီရုံးကိုဖျက်ဆီးပစ်ဖို့ပြီးခဲ့တဲ့အပတ်ထဲမှာမြောက်ကိုရီးယားကအကြိမ်ကြိမ်ချင်းချောက်ခဲ့ပါတယ်။မြောက်ကိုရီးယားကထွက်ပြေးလွတ်မြောက်ခဲ့တဲ့တက်ကြွလှုပ်ရှားသူတွေဟာနေဆက်ကနေမိုးပြင်ပူပေါင်းတွေအသုံးပြုပြီးတော့မြောက်ကိုရီးယားကိုဆန့်ကျင်တဲ့စာရင်းနဲ့တခြားပစ္စည်းတွေပြစ်လွတ်နေတဲ့အပေါ်တောင်ကိုရီးယားအစိုးရကထိထိရောက်ရောက်မတားဆီးနိုင်ခဲ့တဲ့အတွက်မြောက်ကိုရီးယားဘက်ကဒေါသထွက်နေကြတာပါ။အရင်ကလည်းစီးပွားရေးနဲ့တခြားလိုက်လျောမှုတွေရဖို့အတွက်နိုင်ငံဆက်ဆံရေးတင်းမာတဲ့အခြေအနေရောက်အောင်မြောက်ကိုရီးယားကလှုပ်ဆောင်ခဲ့တာမျိုးတွေရှိပါတယ်။လက်တလုံးမှာတော့တောင်ကိုရီးယားကနိုင်ငံခြားဆက်ဆံရေးတွင်းပြင်တိစောက်ဖို့ပြင်းထန်တဲ့ဆန္ဒမပြတဲ့အတွက်မြောက်ကိုရီးယားကမခံရနိုင်ဖြစ်နေတာပါ။မြောက်ကိုရီးယားကအမေရိကန်နဲ့ရပ်တန့်နေတဲ့နျူကလ িয়ার ဆွေးနွေးပွဲကိုပြန်ဆနိုင်ဖို့ဖိအားပေးတဲ့အနေနဲ့တောင်ကိုရီးယားကိုအခုလိုချိန်ချောက်နေတယ်လို့သုံးသပ်သူတွေကထင်မြင်ယူဆကြပါတယ်ရှင်။